အမေရိကန်ပြည်ထောင်စုအီလီနိုက်ပြည်နယ်ချီကာဂိုမြို့မှာဒီကနေ့ကျင်းပမယ့်ဒီမိုကရက်တစ်ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံကိုတက်ရောက်ဖို့အတွက်ကိုယ်စားလှယ်တွေမနေ့တုန်းကစပြီးတော့ရောက်ရှိလာကြပြီဖြစ်ပါတယ်။တချိန်တည်းမှာပဲဂါဇာဒေသကဟာမတ်စ်တွေပေါ်မှာအစ္စရေးတို့စစ်ဆင်နေတာကိုသမ္မတဂျိုးဘိုင်ဒန်နဲ့ဒုသမ္မတကမလာဟာရစ်စ်တို့ထောက်ခံခဲ့တဲ့အပေါ်မှာကန့်ကွက်ဆန္ဒပြမယ်သူတွေလည်းရှိနေပါတယ်။မနေ့တုန်းကပဲမီရှိဂန်အဗန်နျူးစ်အဒင်ခရလမ်းမကြီးပေါ်မှာဆန္ဒပြသူတွေခြိတက်ဆန္ဒပြခဲ့ပါတယ်။ညီလာခံကျင်းပနေတဲ့နေ့တိုင်းမှာဆန္ဒပြကြလိမ့်မယ်လို့ခန့်မှန်းရပါတယ်။တက်ကြွလှုပ်ရှားသူတွေကြားမှာရည်မှန်းချက်အယူအဆကွဲပြားတာရှိပေမဲ့ဂါဇာဒေသမှာအမြန်ဆုံးအပြစ်ခတ်ရဲစဲဖို့ကိုတော့အားလုံးကလက်ခံထားကြပါတယ်။အမေရိကန်မှာတတိယအကြီးဆုံးမြို့ဖြစ်တဲ့ချီကာဂိုမြို့ကညီလာခံကာလအတွင်းမှာပါတီကိုယ်စားလှယ်တွေသတင်းတောက်တွေတက်ကြွလှုပ်ရှားသူတွေအပါအဝင်ခမ်းမန်းကြီးလူပေါင်း 9,000 လောက်လာမယ်လို့တွက်ဆထားပါတယ်။ဒါကြောင့်မို့လို့ရဲတပ်ဖွဲ့ဝင်တွေ Secret Service အထူးလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့လုံခြုံရေးကိုတင်းတင်းကြပ်ကြပ်ပြင်ဆင်ထားပြီးတော့ညီလာခံကျင်းပတဲ့နေရာအနီးတစ်ဝိုက်မှာလဲလမ်းတွေကိုပိတ်ထားမှာဖြစ်ပါတယ်ရှင်။